ရုရှားရဲ့ယူကရိန်းကျူးကျော်စစ်အပြစ်ခံရဆဲရေးအတွက်ယူကရိန်းကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့သူဟာဆော်ဒီအာရေဗျကိုသွားမှာဖြစ်ကြောင်းအရှေ့လေပိုင်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဗ်ဝုဒ်ကော့ဖ်ကကျေတပ်ရင်းနေမှာပြောပါတယ်ဆွေးနွေးပွဲကိုရီယက်မှာဒါမှမဟုတ်ဂျန်တာမှာကျင်းပဖို့အတွက်ယူကရိန်းနဲ့ပြောဆိုနေကြပြီဖြစ်ပြီးငြိမ်းချမ်းရေးသဘောတူညီချက်အတွက်မူပေါင်းချမှတ်ဖို့နဲ့ကနဦးအပြစ်ရရေးအတွက်ဆွေးနွေးဖို့ဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့ကြားအခြေတင်ဖြစ်ခဲ့ရတဲ့ပြီးခဲ့တဲ့တောက်ချန်နဲ့သမ္မတအင်ဖြူရောတွေ့ဆုံပွဲနောက်ပိုင်းသမ္မတဇလန်စကီကတောင်းပန်ခဲ့သလိုအမေရိကန်ဟန်ယူကရိန်းအတွက်အများပြားဆောင်ရွက်ခဲ့တာအတွက်ကျေးဇူးတင်ကြောင်းပြပုတ်ခဲ့တဲ့စာဟာအလွန်ကိုအပြုသဘောဆောင်တဲ့ပထမခြေလှမ်းချက်အဖြစ်သမ္မတထရမ့်ကခံယူကြောင်းလည်းအထူးကိုယ်စားလှယ်ကပြောပါတယ်။တစ်ချိန်တည်းမှာပဲသမ္မတဇလန်စကီဟာဘရပ်ဆဲလ်စ်မှာဥရောပခေါင်းဆောင်တွေနဲ့အတူအရေးပေါ်ဆွေးနွေးပွဲကိုတက်ရောက်နေပါတယ်။ဥရောပသမဂ္ဂအလှည့်ကျဥက္ကဋ္ဌပိုလန်ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကဥရောပအနေနဲ့ရုရှားနဲ့ပိုးပြီးထိရောက်မြန်ဆန်စွာလက်နက်တပ်ဆင်မှာဖြစ်ကြောင်းပြောသလိုဥရောပကော်မရှင်အကြီးအကဲအာရှူလာဗွန်ဒါလီယန်ကလည်းအဖွဲ့ဝင်28နိုင်ငံအနေနဲ့လာမယ့်၄နှစ်အတွင်းဥရောပကာဝေးအသုံးစရအတွက်ဒေါ်လာ863ဘီလီယံယင်းနှုန်းမှုကတိပြုတာနဲ့အတူဒီလေပိုးတုံးဖို့အတွက်စီစဉ်နေတယ်လို့ပြောပါတယ်